မလေးရှားလေကျောင်းမှခီးတဲ့တွင်လေရင်တစ်စင်းဘာကြောင့်မှမသိရုတ်တရက်ကွဲပြောက်သွားရတဲ့ကိစ္စကပို့ပြီးတော့စဉ်းစားရကြက်လာတဲ့အနေအထားမှာရှိပြီးတော့ဗီယက်နမ်ကမ်းရိုးတန်းနာမှာတွေ့ရတယ်ဆိုတဲ့လောင်စာစီရိုးစိမ့်မှုကလည်းဒီပြောက်ဆုံးသွားတဲ့လေရင်နဲ့မပတ်သက်ဘူးလို့ဒီကိစ္စကိုစုံစမ်းစစ်ဆေးနေသူတွေကပြောပါတယ်။ထိုင်းပင်လေပြင်ကရေပြင်မှာတွေ့ရတဲ့စီတွေကဓာတ်ခွဲကန်းမှာဆန်းသက်ကြည့်ပြီးသိရတာကဒီစီတွေဟာသင်းမောတွေမှာအသုံးပြုတဲ့လောင်စာစီတွေဖြစ်တယ်လို့ကွာလာလမ်ပွန်မြို့တော်ကအရာရှိကဆိုပါတယ်။ဗီယက်နမ်နိုင်ငံတောင်ပိုင်းရေပြင်မှာလည်းအပြည့်အစည်အပိုင်းစာတွေတွေ့ရတယ်ဆိုပေမဲ့ဒီအပိုင်းစာတွေကိုတကယ်တမ်းတွေ့ပြီးတော့အတည်ပြုလို့မရရှိပါဘူး။မလေးရှားနိုင်ငံကွာလာလမ်ပွန်မြို့တော်ကနေတရုတ်နိုင်ငံပီကင်းမြို့တော်ကိုဥတီပြီးပြန်တက်သွားပြီးတော့လေရင်ကတနားရီလောက်ကြာမှာပဲစနေနေ့မနေ့အစောကြီးမှာရေဒါကနေပျောက်သွားပြီးတော့ဒီ Boring 777လေယာဉ်ရဲ့အပိုင်းစာလေးတစ်ခုကိုမှအရှာမတွေ့သေးဘူးလို့မလေးရှားလေကြောင်းဦးစီးရုပ် Azadin Abdul Rahman ကဒီကနေ့တနင်္လာနေ့မှာပဲပြောသွားပါတယ်။ဒီလေယာဉ်ဘလို့ဖြစ်သွားလဲဆိုတာဖော်ထုတ်နိုင်မှုလုံးဝမနည်းဆက်သေးဘူးလို့အရာရှိတွေကပြောပြီးတော့လေယာဉ်ပြင်းပြေးဆွဲတာရောလေထဲမှာဆိုးရွားတဲ့ထိခိုက်မှုဖြစ်သွားတာရောတစ်ခုမှမဟုတ်ပါဘူးလို့လည်းသူတို့ကမငင်သေးပါဘူး။နိုင်ငံပေါင်း၈နိုင်ငံကနေလေယာဉ်တွေတင်မောတွေအများကြီးနဲ့ကယ်ဆယ်ရှာဖွေရေးတွေလှုပ်ဆောင်နေကြပါတယ်။ဘာကြောင့်လဲမသိရပေမဲ့ဒီပျောက်ဆုံးသွားတဲ့လေယာဉ်ဟာရေဒါကနေပြီးပျောက်မသွားခင်လာရလမ်းအတိုင်းပြန်လှည့်လာပုံရတယ်လို့ရေဒါပုံရိပ်တွေအရသိရကြောင်းဒီဖြစ်ရပ်နဲ့ပတ်သက်ပြီးစုံစမ်းမှုတွေလုပ်နေတဲ့အရာရှိတွေကတင်းငွေတွေနေကပဲပြောသွားခဲ့ပါတယ်ရှင်။